တဏမကြီးလမ်းကြောင်းထဲမြန်မာစစ်တပ်ကိုအနှဲသွားစေတဲ့လမ်းကြောင်းကသာတိုင်းပြည်ရဲ့အပြောင်းအလဲကိုလှုပ်ဆောင်နိုင်မှာဖြစ်တယ်လို့အာဆီယံရဲ့နိုင်ငံတကာကိုမြန်မာနိုင်ငံဆိုင်ရာအမေရိကန်သံမတ်ကြီးဟောင်းစကော့မာစီယက်ကသတိပေးလိုက်ပါတယ်။ပြီးခဲ့တဲ့သတင်းပတ်ကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့အာဆီယံထိပ်သီးစည်းဝေးပွဲကထွက်လာတဲ့မြန်မာအရှိရလတ်တွေနဲ့ပတ်သက်လို့မိုင်းအင်ဂျင်နိုင်ငံသံမတ်ကြီးမာစီယက်ကို Zoom ကနေဆက်သွယ်မြင်းမြန်းထားတဲ့ဒုတိယပိုင်းကိုနားဆင်ပါရှင်။
You serve as the first US ambassador to the
Association. Dr. Scott Marcia ha so ye American ပြည်ထောင်စုရဲ့ပထမဆုံး ASEAN ဆိုင်ရာအထူးတန်တမန်အဖြစ်ခန့်ခံခဲ့ရသူလည်းဖြစ်ပါတယ်။အဲ့တော့လက်ရှိ ASEAN ဖွဲ့ကြီးရင်ဆိုင်နေရတဲ့အဓိကစိန်ခေါ်မှုကိုဘယ်လိုသုံးသပ်ပါသလဲ။တစ်ဖက်မှာလည်းတရုတ်နဲ့ American အင်အားကြီးနှစ်နိုင်ငံရဲ့ဒေတာတွေမဟာဗျူဟာမြောက်အပြိုင်နေတဲ့အခြေအနေလည်းရှိနေတာကိုသတ်မှတ်ကြည့်ဘယ်လိုမြင်လဲရှင
်။ Well, I think ASEAN's biggest challenge is showing
ASEAN ရဲ့အကြီးမားဆုံးစိန်ခေါ်မှုကအဖွဲ့အစည်းနဲ့ညီညွတ်မှုမရှိတာပဲဖြစ်ပါတယ်။မြန်မာနဲ့တောင်တရုတ်ပင်လယ်ရေပိုင်တဲ့ကိစ္စမှာ ASEAN ရဲ့ရည်တည်ချက်ညီညွတ်မှုမရှိတဲ့ပေါ်တခြားအင်အားကြီးနိုင်ငံတွေအနေနဲ့ ASEAN ကိုလစ်လျူပြုထားလို့မရပဲနဲ့တခြားနိုင်ငံတွေနဲ့အပြေရှာဖွေကြိုးစားဖို့စဉ်းစားလာတာဖြစ်ပါတယ်။ဒါကိုလည်း ASEAN ကသူ့ကိုယ်သူအသိအမှတ်ပြုထားပါတယ်။ Indonesia နိုင်ငံကြီးဝန်ကြီးဟောင်း Marty Nadaligawa ဒါမှမဟုတ် Singapore ကသူ့တေသည်ဘီလာဟာရီကော့စီကန်တို့ပြောဆိုချက်တွေကိုကိုးကားရမယ်ဆိုရင်အာဆီယံမှာအားနည်းချက်တွေရှိနေတယ်လို့အသိအမှတ်ပြုတာတွေ့ရပါတယ်။ဒါပေမဲ့လည်းအာဆီယံအနေနဲ့တခြားဒေသဆိုင်ရာအဖွဲ့အစည်းတွေလိုပဲလှုပ်ရှားတွေကအများကြီးရှိနေပါတယ်။အင်ဒိုနီးရှားဥဆောင်ကျင်းပတဲ့ဒီနှစ်ထိပ်သီးအစည်းအဝေးမှာအင်ဒိုနီးရှားနဲ့တခြားနိုင်ငံတချို့ဂျူပန်အထောက်မှုတွေကိုတွေ့ရပေမဲ့ဒီစိန်ခေါ်မှုတွေဖြည့်ရှင်းရေးကမလွယ်ကူလှပါဘူး
။ So from the US perspective
ဒါဆိုရင်အာဆီယံနဲ့ဆက်ဆံရေးမှာတရုတ်နဲ့အားပြိုင်ဖို့မဟုတ်ပါဘူးလို့အမေရိကန်ကဘယ်လိုအာမခံချက်ပေးနိုင်မလဲအခုအာဆီယံထိပ်သီးဆွေးနွေးပွဲမှာဒေတာရင်းနိုင်ငံတွေအနေနဲ့ပေါ့နော်ဘက်တစ်ဘက်ကိုရက်တီတာမျိုးမလုပ်ဖို့တရုတ်ဝန်ကြီးချုပ်လီကျင်းကလည်းတတိပေးထားတာပ
ါ I mean Chinese and US leaders have both said consistently that they're not asking Southeast Asians to
တရုတ်နဲ့အမေရိကန်ခေါင်းဆောင်နှစ်ယောက်စလုံးကအရှိတောင်အရှနိုင်ငံတွေကိုသူတို့ဘက်ကိုရက်တီရွေးချယ်ဖို့တောင်းဆိုတာမဟုတ်ဘူးလို့တော့ဒီစိုက်ပတ်မှတ်ပြောဆိုနေကြတာပါသူတို့ဘက်ကယူသသားပဲဖြစ်ဖြစ်မဖြစ်ဖြစ်အာဆီယံနိုင်ငံတွေကကိုယ့်ဘာသာကိုယ်ကြိုက်တယ်လို့ဆုံးဖြတ်နိုင်ကြပါတယ်။ဒါပေမဲ့လည်းအရှိတောင်အရှနိုင်ငံတွေကတစ်ဖက်ဖက်ကိုယူမှာမဟုတ်ပါဘူး။သူတို့အားလုံးလွတ်လပ်ပြီးတော့ကိုယ်ပိုင်အချုပ်ချာအာဏာရှိကြတာပါ။အမေရိကန်နဲ့တရုတ်နှစ်နိုင်ငံလုံးနဲ့မဟာဗျူဟာမြောက်ဆက်ဆံရေးကိုတည်ဆောက်လိုကြပါတယ်။အမေရိကန်အတွက်အရေးကြီးဆုံးချက်ကအာဆီယံနဲ့ဒီဇိုင်းမမတ်ဆက်ဆံရေးဖြစ်ပါတယ်။တရုတ်နဲ့ပတ်သက်လို့ရှိရင်အာဆီယံကအမေရိကန်ထက်တောင်မှပိုသိနေပါတယ်။အမေရိကန်အနေနဲ့တရုတ်ကြောင်းအာဆီယံကိုပြောဖို့မလိုပါဘူး။အမေရိကန်ဘက်ကလှုပ်တင်တာကမဟာဗျူဟာမြောက်ရေးပါတဲ့ဒေသဖြစ်တဲ့အရှိတောင်အရှနိုင်ငံတွေနဲ့ပိုးပြီးတော့အနီးကပ်ဆက်ဆံဖို့ဖြစ်ပါတယ်။အထူးသဖြင့်ကုန်သွယ်ရေး၊စီးပွားရေး၊ယင်းနှမြုံနယ်မှု၊ဖွံ့ဖြိုးတိုးတက်ရေး၊တန်ရှင်းတဲ့စွမ်းအင်၊ရာသီဥတုပြောင်းလဲမှုနဲ့ကျန်းမာရေးကဏ္ဍတွေမှာအပြောထက်အလုံနဲ့ဒီထက်မကလက်တွေ့လုပ်ပြဖို့လိုပါတယ
်။ Do you also think that ASEAN leaders
American Dut Thamara Kamala Harris ကတော့အာဆီယံထိပ်သီးဆွေးနွေးပွဲမှာပြောသွားတဲ့အထက်မှာဆိုရင်ဒီမြန်မာစစ်ကောင်စီကိုပြင်းထန်တဲ့ဖိအားတွေပေးဖို့တိုက်တွန်းသွားပါတယ်။အဲ့တော့အာဆီယံခေါင်းဆောင်တွေဘက်ကရောဒီတိုက်တွန်းချက်ကိုနားထောင်မယ်လို့သံမတ်ကြီးထင်ပါသလားရှင
်။ I'm sure they'll listen to her. I mean I think she's you know she's the vice president.
ခုလိုမျိုးတိုက်တွန်းတာကိုအာဆီယံခေါင်းဆောင်တွေနားထောင်ကြမှာကတော့သိကြပါတယ်။ American ပြည်တော်စုရဲ့ဒုတိယသမ္မတအနေနဲ့တိုက်တွန်းတာဖြစ်ပါတယ်။နောက်ပြီးတော့တမရပိုင်ချန်ဆွေရဖွဲ့ကလည်းကုစားပြုတက်ရောက်လာတာပါ။ဒါပေမဲ့အာဆီယံဘက်ကမလုံနိုင်တဲ့အကြောင်းပြချက်တွေရှိနေပါတယ်။အာဆီယံအနေနဲ့မြန်မာစစ်ကောင်စီကိုဖိအားပေးဖို့ဆိုရင်သဘောတူညီမှုတွေရဖို့လိုပါတယ်။ဒါပေမဲ့လည်းမြန်မာနဲ့ပတ်သက်လို့ရှိရင်အာဆီယံဖွဲ့တွေကြားမှာအမြင်မျိုးမျိုးတွေရှိနေတာဆိုတော့ဒီလိုဖိအားပေးဖို့ဆိုတာကလည်းဖြစ်မလာပါဘူး။ဒါကြောင့်မလို့မြန်မာစစ်ကောင်ဆောင်တွေကိုဖိအားပေးဖို့ဒုတိယတမရ Harris ပြောတာပြဿနာမဟုတ်ပါဘူး။အာဆီယံဖွဲ့ဝင်နိုင်ငံတွေကြားသဘောတူညီမှုမရတာကပြဿနာပါ။ဒါကြောင့်မလို့မြန်မာနိုင်ငံနဲ့ပတ်သက်လို့လေးလေးနက်နက်စိုးရိမ်ပူပန်မှုတွေရှိနေတဲ့အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာပြည်သူတွေဒီမိုကရေစီလမ်းကြောင်းပေါ်ပြန်ရောက်အောင်လှုပ်ဆောင်နေတဲ့အင်အားစုအသီးသီးနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံဖို့လိုပါတယ်။အာဆီယံဖွဲ့ဝင်နိုင်ငံတွေအနေနဲ့မြန်မာပြည်သူတွေနောက်ဒီမိုကရေစီလမ်းကြောင်းပေါ်ကိုပြန်ရောက်အောင်လုပ်နေတဲ့အင်အားစုအသီးသီးနဲ့ပို့ပြီးတော့ထိတွေ့ဆက်ဆံဖို့လိုပါတယ်။ဒီလိုဆက်ဆံတဲ့နေရာမှာအကန့်အသတ်တွေရှိနေတယ်ဆိုပေမဲ့အာဆီယံအဖွဲ့ဝင်တနေနိုင်ငံချင်းအနေနဲ့လှုပ်ဆောင်နေဆိုရင်ပို့ပြီးတော့အလုပ်ဖြစ်နိုင်တဲ့အခြေအနေမှာရှိပါတယ်။